အမေရိကန်သမ္မတဘဲရစ်အိုဘားမားဟာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥရောပကဒုက္ခတဲ့အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်အခုလန်ဒန်မှာရောက်ရှိနေပါတယ်။လန်ဒန်ကိုမလာခင်ဆော်ဒီအာရေဗျာမှာကျင်းပတဲ့အာရဗ်ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ထိပ်သီးအစည်းအဝေးတက်ရောက်ခြင်းကသမ္မတအိုဘားမားကအမေရိကန်နဲ့ပင်လယ်ကွေ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာ IS စစ်သွေးကြွတွေကိုချိန်မုံဖို့နဲ့အရှိလေပိုင်းဒေသတည်ငြိမ်ရေးအတွက်ကြိုးပမ်းမှုမှာစီးလုံးညီညွတ်မှုဆက်ပြီးရှိနေသေးပဲလို့ပြောပါတယ်။အကြမ်းဖက်ချိန်မုံရေးမှာအရေးပါတဲ့သတင်းအချက်အလက်တွေကိုဖလှယ်ကြပြီးလုံခြုံရေးဆိုင်ရာမှာပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ပင်လယ်ကွေ့ဒေသ GCC ခေါင်းဆောင်တွေကစီးရီးယားနဲ့အီရတ်မှာလူသားချင်းစာနာမှုတွေတုံ့ပြန်လှုပ်ဆောင်ရေးအပြင် IS တွေတိမ့်ပတ်ထားတဲ့အီရတ်ကမြို့ရွာတွေကိုပြန်သိမ်းပြီးတည်ငြိမ်အောင်လုပ်ပင်းရင်းနဲ့အီရတ်ကိုဆက်လက်ပံ့ပိုးတာမျိုးအမေရိကန်နဲ့ GCC ခေါင်းဆောင်တွေကြားရရှိခဲ့တဲ့ခြေပြန့်တဲ့သဘောတူညီမှုတွေအကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။ဒါအပြင်စီးရီးယားမှာနိုင်ငံရေးပြဿနာအဖြေရှာဖို့လိုအပ်နေတယ်လို့လည်းအမေရိကန်နဲ့ GCC ခေါင်းဆောင်တွေကြားသဘောတူခဲ့ကြတာပါ။စီးရီးယားရဲ့ပြည်ရင်းဆက်အဆုံးသတ်ဖို့တခုတည်းသောနီလန်ဟာသမရဘက်ရှယ်အယ်အဆက်ကိုဖေရှားပြီးဂျာဖြတ်အစိုးရပြက်ကနေတဆင့်လှုပ်ဆောင်တာဖြစ်ကြောင်းသဘောတူခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့ဒီခေါင်းဆောင်တွေကြားတင်းမာမှုဖြစ်စေခဲ့တဲ့တစ်ခုတည်းသောအကြောင်းအရာကအီရန်ဖြစ်နေပါတယ်။